အာကာသတွေကပျက်စီးအဆအနာတွေကိုမြေပြင်ကနေပျက်စီးပစ်နိုင်မဲ့အားကောင်းတဲ့လေဆာကိရိယာတစ်ခုကိုနောက်နှစ်မှာအသုံးပြုနိုင်တော့မယ်လို့ဩစတြေးလျသိပ္ပံပညာရှင်တွေကပြောပါတယ်။ဩစတြေးလျအာကာသသဘာဝပတ်ဝန်းကျင်သုတေသနဌာနကကမကထပြုပြီးကမ်ဘာရာမြို့တော်မှာဒီသတင်းပတ်တွင်ကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာအာကာသတွေကပျက်စီးပိုင်းဆိုင်ရာအခြေအတွက်ကိုရှင်းချရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာပါ။အလင်းတိုင်းအောင်ကြီးကိုအသုံးပြုထားတဲ့အာကာသထဲမှာလွင်မြောနေတဲ့အပိုင်းဆိုင်တွေကိုလေဆာတန်းနဲ့ထိုးပြီးတော့လမ်းကြောင်းပြောင်းသွားအောင်လုပ်လိုက်ခြင်းအပြင်ကဘာမီကနေလွတ်တင်လိုက်တဲ့ဂျူရူတွေနဲ့တိုက်မိမဲ့အရေးကိုတားဆီးနိုင်မယ်လို့ဩစတြေးလျသုတေသီတွေကယူဆပါတယ်။နောက်ဆုံးရွေချက်ကတော့ပိုပြီးအားကောင်းတဲ့လေဆာရောင်ကြီးကိုရအောင်ထုတ်ပြီးတော့အပိုင်းအစားတွေကိုကဘာလေတူတဲ့တွန့်ပို့ပြီးမီးလောင်ပျက်စီးစေဖို့ပါ။အာကာသထဲမှာပျက်စီးအပိုင်းအစားတွေတန်ချိန်8500တိရှိမယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီအထက်မှာကျောင်းစရစ်ခဲအရွယ်အပိုင်းအစားတန်းဘွက်လောက်ရှိမယ်လို့ခန့်မှန်းထားတယ်လို့ပိုပြီးကြည့်တဲ့စွန့်ပစ်ဒုံးရင်တွေအာကာသရင်တွေကအပိုင်းအစားတွေလည်းပါပါတယ်။ရှစ်တန်လေးချိန်ရှိတဲ့ MV set ကဘာမီလေလာရေးဂျူရူဟာ2012ခုနှစ်ကကဘာဘက်လန်းထဲမှာမတင်မှတ်ပဲရပ်သွားပြီးအဲ့ဒီမှာပဲဆက်ရှိနေပါတယ်။ကြောင်ကားရွယ်လောက်ရှိတဲ့အဲ့ဒီဂျိုရူဟာအာကာသထဲကပျက်စီးတွေနဲ့အကြီးဆုံးဖြစ်ပြီးတခြားအာကာသအပျက်စီးတွေနဲ့တိုက်မိပြီးတော့တစားစီဖြစ်သွားရင်အကြီးကျယ်အန်ဒရယ်ဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းအန်ဒရယ်ဖြစ်တဲ့အချိန်တည်းရောက်ဖို့ရာအပျက်စီးကြီးကြီးမလိုပါဘူး။ကွာထွက်နေတဲ့တုတ်ဆေးအစလေးတစ်ခုကြောင့်နိုင်ငံတကာအာကာသရင်ရဲ့ပဒင်းပေါက်တစ်ချက်အပ်သွားတယ်လို့ယူဆထားကြတာပါ။ဥရောပမှာတော့ကဘာမျိုးကိုပတ်နေတဲ့အာကာသအပျက်စီးတွေကိုရှင်းပြဖို့အတွက်ပိုက်ကွန်ကြီးတွေကျိုးတက်မိန်လက်နဲ့ကြီးတွေကိုတီထွင်နေကြပါတယ်